မင်္ဂလာပါခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ရဲ့နိုင်ငံဥဆောင်မှုအခမ်းကဏ္ဍကိုထည့်သွင်းထားတာဟာပြည်သူနဲ့တက်မတော်ကိုခွဲခြားထားတာဖြစ်ပြီးတော့တက်နယ်ပြည်သူဟာတသားတည်းဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်ကော်မူးနဲ့တာယာဝရီမြို့နယ်တွေမှာကျင်းပတဲ့ပြည်သူသဘောထားကောက်ယူတဲ့ဟောပြောပွဲတွေမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ကျမတို့အခုနိုင်ငံဟာဒီမိုကရေစီလမ်းပေါ်ကိုရောက်သေးတာမဟုတ်ပါဘူးဒီမိုကရေစီလမ်းဝကိုပဲရောက်သေးတယ်လို့ကျမပြောချင်ပါတယ်အဲ့တော့အဲ့ဒီလိုလမ်းမကိုရောက်နေတဲ့အခါမှာကျမတို့ဆက်ပြီးတော့ရှော့ရှော့ရှူရှူနဲ့ရှော့သွားနိုင်အောင်လို့တောင်းတော်အနေနဲ့ဝိုင်းဝန်းပြီးတော့ကူညီဖို့လိုပါတယ်တောင်းတော်ဆိုတာကျမတို့နဲ့သသွေးသသားလည်းမဟုတ်ဘူးလားဘာဖြစ်လို့တောင်းတော်နဲ့ပြည်သူကိုခြားပြီးတော့နင်းရမှာလဲပြည်သူရဲ့ဆန္ဒဟာတောင်းတော်ရဲ့ဆန္ဒပဲဖြစ်တဲ့နယ်လို့ကျမတို့ဒီလိုပဲပြောချင်ပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့59မြင်းဆောင်စာလုံးဟာဒေါ်ဆန်းစုကြည်ရဲ့သမရဖြစ်ခွင့်ကိုပိတ်ပင်ဖို့တမင်ရွယ်ရေးဆက်ထားတာဖြစ်တယ်လို့လွှတ်တော်အခြေခံဥပဒေလေးလာသုံးသပ်ရေးပူးတွဲကော်မတီဝင်တူဦးဖြစ်တဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ပြောလိုက်ပါတယ်။တာယာဝရီနဲ့ကော်မူးမျိုးနယ်တွေမှာ NLD ပါတီအခြေခံဥပဒေပြင်ဆင်ရေးလူလူသဘောထားရယူတဲ့အစည်းအဝေးမှာဦးဝင်းမြင့်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဘုံကြောင့်ဆက်ရေးဆက်ခဲ့တဲ့ခွေကြီးအုပ်ချုပ်ပုံအခြေခံဥပဒေမှာဆိုလို့ရှိရင်တမနာအရေးချင်းကိုတမနာတာနှစ်ချက်ပဲရှိတယ်။ဒီမိမိနဲ့မိမိမိမနှစ်ပါးကနိုင်ငံသားဖြစ်ရမယ်နိုင်ငံတွင်းမှာမွေးရတာတခုနှစ်ပါလီမန်အမတ်အရေးချင်းဖြစ်ရဒါပြီးအခုမဟုတ်ဘူးအဲ့ဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့ဟလာအမျိုးသားအချိုးရှိဘွားအတွက်ရည်ရှိတန်းပြီးဖွံ့ဖြိုးတိုးတက်ဖို့အတွက်စော်ရွက်နိုင်မဲ့ပို့ဖို့ပို့လည်းကျွန်တော်ပြောမယ်ဒါကျွန်တော်တို့ဥက္ကရာကျွန်တော်တို့ကောင်းဆောင်ကိုမလုံနိုင်မကြိုင်နိုင်မပါနိုင်အောင်တားမြစ်ပိတ်ပြီးကတ်တက်ညစ်ပတ်ပြီးတော့ရေးတာ
ဖွဲ့စည်းပုံအခြေခံဥပဒေဟာစစ်ဆိုးရကတစ်ဖက်သက်ရေးဆွဲခဲ့တဲ့ဥပဒေဖြစ်တဲ့အတွက်ဒီကနေဖြစ်လာတဲ့နိုင်ငံရေးပြိပခနဲ့အငြင်းပွားမှုတွေဟာတစ်ဖက်သက်မမျှတာတဲ့ပြုပြင်ပြောင်းလဲရေးကနေအခြေခံလာတဲ့ဆိုတာသဘောပေါက်ဖို့လိုတယ်လို့88မျိုးဆက်ចောင်းသားများအဖွဲ့ကကိုကိုကြီးကပြောလိုက်ပါတယ်။ရန်ကုန်မှာကျင်းပတဲ့ယုံကြည်မှုတည်ဆောက်ရေးဆွေးနွေးပွဲမှာကိုကိုကြီးကအခုလိုပြောလိုက်တာဖြစ်ပါတယ်
။လမ်းပြမြေကို9ချက်ကိုအကြောင်းပြုပြီးဖြစ်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေအဲ့ဒါကနေ2010ရေးပေါက်ပွဲအဲ့ဒါကနေပြီးတော့2017ကြာပြည့်ပြောင်းပွဲနဲ့ဒီနေ့အချိန်ကြီးဖြစ်လာတဲ့အားလုံးဟာပြီးခဲ့တဲ့စစ်ဆိုးရကနေပူစီပြီးတော့ကမ္ဘာကပြုတ်ပြီးတော့ဒီပြုတ်ပြင်ပြောင်းလဲရေးအတွင်းပူပြောင်းရေးအစီအစဉ်ကိုဆက်ပတ်ခဲ့တာဖြစ်ပါတယ်။ဒါကြောင့် post transition ဖြစ်တဲ့အတွက်ကြောင့်ဒီနေ့ကြုံရတဲ့ပြဿနာတွေအားလုံးဟာအဲ့ဒီ imposition ကြောင့်တပတ်သက်အတွင်းပူပြောင်းရေးအစီအစဉ်တွေချမှတ်ခဲ့တာရဲ့အကျိုးဆက်အဖြစ်နဲ့ပြဿနာတွေအားလုံးကိုအခုမှကျွန်တော်တို့ပြန်ပြီးစောင့်ဖောက်နေရတာဖြစ်ပါတယ်။ပြန်ပြီးကင်ွယ်နေရတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ constitution နဲ့ crisis အခုကျွန်တော်တို့ကြုံနေရတာအားလုံးဟာအဲ့ဒီ constitution ဟာအရေးပါတဲ့ stakeholder တွေရဲ့သဘောဆန္ဒမှာပါပဲ။တနည်းအားဖြင့်ဒီ political pact မရဘဲနဲ့ရေးဆွဲခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီနေ့ကျွန်တော်တို့ဒီအခြေအနေကိုဆက်ပြီးရင်ဆိုင်ရရ
အခုတော့အထူးထူးခြားခြားသတိထားမိတဲ့နောက်ထပ်စကားတစ်ခုကတော့မြန်မာဘောလုံးအသင်းနီးပြချုပ်ပတ်ဆောင်ဝါရဲ့ဘောလုံးပွဲရှုံးနေရတဲ့ပေါ်ပြောကြားချက်ဖြစ်ပါတယ်အင်ဒိုနီးရှားနဲ့မြန်မာအသင်းကစားပွဲအပြီးသတင်းစာရှင်းလင်းပွဲမှာကိုရီးယားနီးပြချုပ်ကအခုလိုပြောလိုက်တာဖြစ်ပါတယ
်사실 제가 경기 룰을 몰랐습니다
तू อ่ะဒီပွဲရဲ့ဒီ룰ကို तू တိတ်ပြီးတော့မသိလိုက်ဘူးတဲ့
독골특실에서가는줄알고저는오늘멤버구성도그렇게했고공격적으로하지도않았어요우리가세골을먹어도올라갈수가있기때문에
그러니까이고네나고네뺏기로고미야네아만네뺏기로뺏기아로따맞들로틴다보나저는똥고빼야인나오면또떼면또아로왜띠다라네
그래서이미비디오분석권을레피도다가파괴내가있는상태이고난나지금몰랐어요너내가선수인데너무미안하고내가룰을몰랐어요
နော်အခုဒီသူ့ရဲ့ဗီဒီယိုသမားတော်မှာနေပြီးတော့မှာပဲနေပေါ့နော်ပြန်မလာလဲလို့သူပြောထားခဲ့တာအခုဒီ player တွေအတွက်ကိုသူအရန်တောင်းမှပါလေသူတော့ဒီလိုသတ်မှတ်ချက်ပွဲမျိုးသူမကစားခဲ့ဘူးနော်အခုမှဒီလိုမျိုးကစားဘူးတာသူမသိလိုက်ပါဘူး
အခုတော့မှတ်မှတ်သားသားစကားများစီကြံနေတော့ပါခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်